နော်ဒီချာနိုင်ငံအာချေပြည်နယ်ကမ်းခြေတစ်ခုကိုဆက်လီနဲ့ရောက်ရှိသွားပြီးနောက်မကြခင်ရပိုင်းကပဲကန့်ကွက်ခွင့်ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်69ဦးကိုနိုင်ငံနဲ့အမျှအကူအညီတွေပေးရနေတယ်လို့အင်ဒိုနီးရှားမှာရှိတဲ့ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေ့ပြောင်းအခြေချနေတဲ့သူများအကူအညီပေးရဖို့ IOM ကပြောပါတယ်။အာချေပြည်နယ်တဲ့ဒုက္ခသည်တွေကိုနေရာချထားပေးတဲ့နေရာမှာအကူအညီပေးနေတဲ့ IOM အဖွဲ့မှာသူနာပြူတယောက်၊စကပြန်တယောက်နဲ့တခြားဝန်ထမ်းတွေပါဝင်တယ်လို့ IOM အဖွဲ့ကပြောပါတယ်။ရင်းနဲ့အစားအစာတွေထောက်ပံ့ပေးထားတဲ့အပြင်ရေတိုင်ကြီးတွေနဲ့တကူရေတန်ရှိရေးအသုံးဆောင်တွေကိုပေးအပ်ထားပြီး COVID-19 ရောဂါသီးခေါင်းစရာသတင်းအချက်အလက်တွေကိုရှင်းပြထားတယ်လို့ပြောပါတယ်။ဂျပန်120ကျားပင်လယ်ထဲဖြတ်တန်းပြီးအာချေပြည်နယ်ကိုရောက်လာတဲ့ဒုက္ခသည်တွေနဲ့မိသားစု23စုပါဝင်သလိုတယောက်တည်းသမားတွေနဲ့အုတ်ထင်းသူမပါတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။အင်ဒိုနီးရှားနိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဂျာဒုက္ခသည်1800ကျော်ကိုလက်ခံဖို့သဘောတူခဲ့တဲ့2015ခုနှစ်တုန်းကလည်းအယုံမှမဖွဲ့ကအခုလိုအကူအညီပေးခဲ့ဖူးပါတယ်ခင်ဗျ။